ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တင်းမာမှုတွေကိုတီးဆဲရန်ရသုံးပြီးပြောင်းလဲလိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးမဆုတ်ပင်မွန်မန်အနေနဲ့သတင်းသမားအနေနဲ့မနေ့ကညနေကတွေ့ဆုံရမှာအခုလိုပြောလိုက်တာပါ။အခြေခံအဖြစ်တော့မြန်မာနိုင်ငံတွင်းမှာရှိတဲ့သဘုံတွေကိုအရေးယူဆောင်ရွက်တာပါပဲ။ရည်ရွယ်ချက်မရှိဘဲမတော်တဆဖြစ်ခံတူပါတယ်။မြန်မာဘက်ကလည်းဒါကိုအတိမတ်ပြုပါတယ်လို့ဝန်ကြီးမွန်မန်ကဆက်ပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တန်းနဲ့မြန်မာစစ်တပ်ကြားဖြစ်ခဲ့တဲ့တင်းမာမှုတွေကိုဒီစဲနီလန်းတွေနဲ့မြ мян ဆန်ဆန်ဖြစ်ရှင်းနေအောင်ဆွေးနွေးဖို့ပြောဆိုတာပါလို့လည်းသူကရှင်းအောင်ဆက်ပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်နဲ့10ကီလိုမီတာအကွာမှာပစ်ခတ်တာတွေရှိနေပြီးနေကြာဆောင်တပ်ဖွဲ့ကစောင့်ကြည့်နေတယ်လို့လည်းဆိုပါတယ်။ကြည်နဲ့ပုံစံတွေကဘင်္ဂလားဒေ့ရှ်နယ်မြေတွင်းကိုကြောက်ရွံ့ခဲ့တယ်လို့လည်းဝန်ကြီးမွန်မန်ကဆက်ပြောခဲ့ပါတယ်။အစောပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နယ်မြေတွင်းကိုကြည်နဲ့မော်တာပုံစံတွေကြောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်လေပိုင်းနဲ့ထဲကျူးကျော်ခဲ့တာကိုလည်းစိုးရိမ်မကင်းဖြစ်ကြောင်းမြန်မာသံတမန်ကြီးဦးအောင်ကျော်မိုးကိုဆင့်ခေါ်ပြီးပြောဆိုခဲ့ပါသေးတယ်။အခုလိုဖြစ်ပျက်တာတွေဟာငြိမ်းချမ်းစွာနေထိုင်လို့တဲ့ပြည်သူတွေကိုချင်းချောက်ရွာရောက်ပြီးနှစ်နိုင်ငံကြားသဘောတူချက်တွေကိုချိုးဖောက်ရောက်ကြောင်းလည်းဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုခဲ့တယ်လို့ဆိုပါရခင်ဗျ။